ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြောက်ရီဘက်ကနေကူးလာတဲ့မြန်မာစစ်စွာရဲ့နေကြားဆောင်တပ်ဖွဲ့ဝင်တို့ကနေလက်ပစ်ဘုံတွေကိုစနစ်တမ်းဖြုတ်ကင်ဆောင်ပြီးမြန်မာပြည်ရဲ့နိုင်ငံရေးကိုကုလသမဂ္ဂကဝင်ရောက်ပြီးအသေးချာဖြေရှင်းပေးဖို့တောင်းဆိုရင်းဆန္ဒပြခဲ့ပါတယ်။ဒါပေမဲ့ထိုင်းအာဏာပိုင်တွေဘက်ကအခြေအနေကိုစနစ်တကျနဲ့ကင်တွယ်ဖြေရှင်းခဲ့ပြီးဒီလိုလက်နက်နဲ့ဆန္ဒပြတာကြောင့်ထိုင်းဥပဒေအရအေးအေးယူဆောင်ရွက်သွားမယ်လို့လည်းထိုင်းအာဏာပိုင်တွေဘက်ကပြောဆိုပါတယ်။ဒီအပြည့်အစုံကိုတော့ထိုင်းချေဆိုင်သတင်းတော့မအေးမာကပြောပြပေးပါအောင်ရှင်။
မြန်မာစစ်အစိုးရကတိုင်းရင်းသားလက်နက်ကင်တွေကိုနေကြားဆောင်တက်အဖြစ်အသေးအကျက်အသွင်ပြောင်းခိုင်းတာကိုလက်မခံနိုင်တဲ့တိုင်းရင်းသားတွေဟာလက်နက်ကင်ပြီးစစ်အစိုးရနဲ့တိုက်ပွဲဖြစ်နေတာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာနှစ်လနီးပါးကြာပြီဖြစ်ပါတယ်။မြန်မာစစ်အစိုးရနဲ့အပြစ်ခတ်ရစေးရယူခဲ့တဲ့ DKBA တပ်ဖွဲ့ကတချို့ကိုနေကြားဆောင်တက်အဖြစ်အသေးအကျက်အသွင်ပြောင်းခိုင်းခဲ့ပေမဲ့တချို့ကတော့နေကြားဆောင်တက်ကိုလက်မခံနိုင်တာကြောင့်စစ်အစိုးရတပ်တွေနဲ့ဆက်လက်တိုက်ပွဲတွေဖြစ်နေပါတယ်။လေးရက်နဲ့မနေ့ပိုင်းမှာတော့မြောက်ရီဘက်ကနေလာတဲ့အရင် DKBA 63လုံးတက်ကတက်ဖွဲ့ဝင်ဖြစ်ပြီးအခုနေကြားဆောင်တက်ကိုလုပ်နေရတဲ့တက်သားစောတံမဏိဟာထိုင်းအငှားဆိုင်ကသမားကိုခေါ်လာပြီးမဲဆောက်မြို့က UNHCR ကုလသမဂ္ဂမဟာမင်းကြီးရုံးရှိရောက်တဲ့အချိန်မှာတော့ဆိုင်ကသမားရဲ့လက်နဲ့သူ့လက်ကိုပူတွဲပြီးလက်ထိတ်ခတ်ပြီးလက်ပစ်ဘုံတွေကစနက်တံတွေကိုဖြုတ်လိုက်ပါတယ်။သူ့ကိုထိုင်းရနာပိုင်တွေကရှင်းလင်းရေးလုပ်ဖို့အထိပြင်ဆင်ခဲ့ပေမဲ့မဲဆောက်မြို့ပိုင်ရောက်ရှိလာပြီးညှိနှိုင်းမှုတွေလုပ်တဲ့အခါမှာသူ့ရဲ့တောင်းဆိုချက်တွေကိုစောတန်မဏိကအခုလိုပြောပါတယ
်ဆီအနာသိအစိုးရဤကျင်းပါခဲ့တော့ထပ်စဲရွက်ကပွဲရလာများကိုလက်မခံနိုင်ကြောင်းလိုက်ခံတော်လာပါသည်ဒီကပွဲရလာများသည်ဒီမိုကရေစီအထူးရောက်ပြီ
းသူ့ရဲ့တောင်းဆိုချက်တွေထဲမှာဆီအစိုးရကနေကြားဆောင်တက်အဖြစ်အတင်းအကျပ်စုဆောင်းနေတာကိုလက်မခံနိုင်ကြောင်းဆီအစိုးရလုပ်တဲ့2010ရွက်ကပွဲရလက်ကိုလည်းလက်မခံနိုင်ကြောင်း2010ရွေးကောက်ပွဲဟာဒီမိုကရေစီနိုင်ငံဖြစ်ပေါ်လာနိုင်မှာမဟုတ်ကြောင်းနဲ့မြမနိုင်ငံရေးကိုကုလသမဂ္ဂကတေချာဖြည့်ရှင်းပေးဖို့အတွက်တောင်းဆိုသွားပါတယ်။သူဟာလက်ရှိစစ်အစိုးရခိုင်းထားတဲ့နေကြောင်တက်ကတပ်ဖွဲ့ဝင်တဦးဖြစ်နေတာကြောင့်သူ့ရဲ့ဆန္ဒကိုထုတ်ပေါ်သွားခြင်းသာဖြစ်ကြောင်းကုလသမဂ္ဂကမဖြည့်ရှင်းပေးတဲ့အပေါ်မှာသူ့သဘောထားကိုပြောသွားခြင်းသာဖြစ်ကြောင်းလက်ရှိမြမစစ်အစိုးရနဲ့တိုက်ပွဲဝင်နေတဲ့ DKBA တပ်မှုဗိုလ်ဆောင်အောင်ကအခုလိုပြောပါတယ်။
အဲကျွန်တော်တို့ကဘယ်လိုမြင်လဲဆိုတော့သူရဲ့ဟိုခံစားရတဲ့သူရင်ဖွင့်တယ်ပေါ့လက်ရှိကဒီတီဒီစရလဲဟိုကာလကြာစင်ရောက်မယ်ဒါကြောင့်အဲ့ဒီလိုရုံးရှင်းမပေါ့လေဒီရုံးရှင်းမှာသူ့အနေနဲ့သူရင်ဖွင့်မှာဖြစ်နေကုလသမဂ္ဂဖွဲ့စည်းရနေတော့အလာရဝင်ရောက်ဟိုဖြည့်ချင်းရဟိုအမြန်ဆုံးလက်ဖြည့်ချင်းတဲ့သူအဲ့လိုတောင်းဆိုဟိုဆန္ဒပြအဲ့လိုပဲကျွန်တော်မြင်တယ်
အခုဆိုရင်ကရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်ဖြစ်မဲ့အလားအလာတွေရှိနေပြီးစစ်တပ်ဘက်ကလည်းအင်အားတွေတိုးလာနေကြောင်းဖလူကြီးဖလူလေးနဲ့မင်းလက်ပံရွာသားတွေကလည်းပြောပါဗျာ
မင်းလက်ပံရွာတွေလည်းမဟုတ်ပါလိမ့်စီစစ်ကခုနှစ်ကြီးကခတ်တက်လာတယ်ပဲတက်လာတော့
အခုဆိုရင်တိုက်ပွဲတွေပြီးဆုံးသွားနိုင်မဲ့အခြေအနေတွေမဟုတ်ပဲအကျဉ်းသားတွေကိုပါပေါ်တာအဖြစ်ခေါ်ဆောင်လာတာကိုတွေ့ရကြောင်း DKB ဘက်ကလည်းပြောပါဗျာအဲ
ကတ်တူရတူရမိုင်းဟိုအရင်တက်ရည်ရုပ်ပြီးတော့ဆက်တယ်ကိုတက်လက်ချဲတယ်ဟုတ်ကကိုတလကြတဲ့ဟိုဒီတက်ပွဲကျောင်းနားမှာရေလို့စတဲ့နေဒီမှာလက်စီတောင်လေးထောင်လမနဲ့မော်မြန်ထောင်လမတွေကိုကိုနန်းဖြစ်နေသူတို့ပုံမှုရောက်ပေါင်းရာနဲ့ချီပါလာတော့လက်စီဖလူးမှာရောက်ရှိနေတယ်
တိုက်ပွဲတွေကြောင့်ပြည်သူတွေနစ်နာနေရတယ်အိုးအိမ်တွေဆွန့်ခွာခဲ့ရတယ်အတင်းအကျပ်လုံအားပေးခိုင်းစေတာတွေကိုခံနေရတယ်တိုက်ပွဲတွေကိုမလိုလားပဲစစ်တိုက်နေရတာဟာမြန်မာပြည်မှာနိုင်ငံရေးပြဿနာတွေကိုတေချာမဖြေရှင်းနိုင်တာကြောင့်လို့ DKBA ကပြောပါတယ်ဒီအတွက်ကမ္ဘာကုလသမဂ္ဂကမြန်မာအရေးကိုအလေးထားဖြေရှင်းပေးသင့်တယ်လို့လည်းတောင်းဆိုသွားပါတယ
်ကျွန်တော်တို့အဲတိုက်ချင်တယ်မှာဒါကြောင့်ကရင်မျိုးသားချင်းမတိုက်ချင်လို့လည်းမြန်မာနိုင်ငံမှာရှိတဲ့နော်တိုင်းလာချင်းချင်းလည်းကျွန်တော်တို့လူမျိုးဖြစ်ကြုံလည်းမဖြစ်စေချင်ဘူး။ဒါဖြစ်နိုင်မှာတို့ချင်းဒီအခုလက်ရှိကုလသမဂ္ဂအနေနဲ့ကလည်းကောင်းလူကြုံရေးကောင်စီနဲ့ကလည်းကောင်းမှလေကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့စစ်ပွဲဝတ်အငြင်းအောင်အမြန်ဆုံးငြင်းအောင်ပါလေအလာရောက်ဝင်ရောက်ဖြစ်စီမှုအဲ့လိုကောင်းစုဆွေးနွေးနေတာ
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရှိမှာလက်ဖြစ်ဘုံတွေကင်ဆောင်ပြီးဆန္ဒပြသူနေကြားဆောင်တက်သားစောတန်မဏိရဲ့တောင်းဆိုချက်တွေကတခုကတော့သူ့ကိုမြမပြီကိုပြန်မပို့ပဲနိုင်ငံတကာခုံရုံးကိုတင်ပြီးအရေးယူပါလို့ဆိုပါတယ်။ထိုင်းအနာပိုင်တွေကတော့ပြဿနာကိုအေးဆေးစွာဖြေရှင်းနိုင်ခဲ့ပြီးအထိခိုက်တွေမရှိတာကြောင့်သူ့ကိုတက်ညစွာအရေးယူဆောင်ရွက်ပေးဖို့မဲဆောက်မြို့ပိုင်ကလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဝန်ထမ်းတွေကတော့ဒီဖြစ်ရကြောင့်အတော့ကိုထိတ်လန့်မှုဖြစ်ခဲ့ပြီးစောတမဏိရဲ့လောက်ရက်ကိုအံ့ဩမှုတွေဖြစ်နေကြရပါတယ်။ Sot and many a dog so jetty ha, Leshi Mima Nanga ye better than a loo at Chetty Pinny Raja, Kulata Magaga, a later song ye pebble Timmy Lule, Mima Democracy in Azuriga, much happy Pioso Nijabarishin.